မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲအလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရရွာကိုပြစ်ရွှေပြောင်းအလုတ်လုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်းစနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အငင်းငင်းစားရဲမှုကြီးဥက္ကမောင်လှဖြစ်ပါလေခင်ဗျနောက်တူကတော့ဒီလူကုန်ကူးမှုတားဆီးရေးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအကူအညီအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါလေခင်ဗျနှစ်ဦးစလုံးလှိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေဆက်သတင်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံခြေဆိုင်သတင်းတောက်မအီးမာကိုအရင်ဖိတ်ခေါ်ချင်ပါလေခင်ဗျပြောရမယ်ဆိုရင်တော့လူကုန်ကူးမှုဒီကပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုလို့ရှိရင်ဥမာတရုတ်ပြည်ထိုင်းနိုင်ငံဒီနေဆက်တွေမှာလည်းအဖြစ်များပါတယ်အဲ့တော့နေဇက်ဘက်အချီနီအထူးဖြစ်ထိုင်းနိုင်ငံနေဇက်ဘက်အချီနီနဲ့ပတ်သက်လို့မအီးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်မအီးမာကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကနောက်ပိုင်းကြိုးပမ်းလာတာလေးရှိတယ်နောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာဟိုတရားဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံသမားဒီသူပို့ပေးရပါတော့ဆောင်းတာတွေလည်းမြန်မာဆူရဘက်ကလှုပ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအခြေအနေပေါ့နော်ဒီရာဇဝတ်မှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအခြေအနေပေါ့နောက်ပိုင်းရသားစုကပြောင်းလာတဲ့အခြေအနေမှာဘယ်လိုများအခြေအနေရှိလဲတုံနည်းနည်းလေးသုံးသပ်ပြပါအောင်ချုပ်ပြီးတော့
ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့သူတွေကဟိုမြတ်တော်အပြင်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုလုကင်တို့အတွက်ပေါ့လုကင်စားတော့ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာတို့လာကြရင်လည်းအဲ့မှာလူပုံကူးခံရတာပေါ့နော်ဒီလူပုံကူးခံရတယ်ဆိုတာဒီ time lane နဲ့ဇက်ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာတို့ပွဲစားတွေကအဲ့ဒီတို့ဒီ rubber door တွေထဲမှာဒီ pit door တွေထဲမှာထားရခဲ့တယ်အဲ့ဒီကနေထိုင်းရဲတွေကဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့တို့ကအဲ့လူပုံကူးမှုရဲ့တားကောင်းနေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျာ
ဒီ2019ထဲမှာဆိုရင်ဒီလူကြီး9000လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီ4000ရနောအဲဒီဒီထိုင်းမလေးနယ်စပ်ဆုံးကလာခရိုင်နယ်ပေါ့လာလာဆို9000လောက်တောင်ရှိတယ်နော်
โอเคเออตอนนี้ปัดตับပြီးတော့ထိုင်းဆူရရဲ့ကင်တွယ်မှုနောက်မြန်မာဆူရနဲ့ပူးပေါင်းဆွမ်းမှုဒီအာနာဘိုင်းရဲ့ဆွမ်းမှုတွေနဲ့ပတ်သက်လို့ရောဘယ်လိုရှိလဲခင်ဗျအ
ဲသူတို့ဒီပူးပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီခြားတော့မသိရအောင်ပေါ့เนาะဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အမ်ဒီလူကုန်ကူးခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုးရင်းကြားတွေပါလာရှိတယ်အဲဒီရခိုင်ဘက်ကပါလာရှိတဲ့ဗမာပြည်အနေအနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့ UN ကလည်းဒီတော်တော်လေးပေါ့နော်ဒီဒီလိုဒီထိုင်းမလေးနယ်စပ်ဘက်မှာဒီလိုမျိုးလူကုန်ကူးမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကအတောင်ဝင်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီဒီပုံကတဲ့သူတွေပေါ့နော်အဲ့ဒီမှာဟိုသူကလက်ဖက်ရှိလားပေါ့နော်ဒီနိုင်ငံသားစီစီရေးကပ်ပြားရှိသလားအဲ့လိုမှတ်ပုံတင်ရှိသလားဆိုပြီးမေးတယ်မှတ်ပုံတင်ရှိတဲ့သူတွေဆိုရင်တော့သူတို့ဟိုတောင်ဝင်ယူနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတယ်ပြောတော့တခါအဲ့လိုဖြစ်ခံရတဲ့လူတွေကဒီလိုဖမ်းခံရတဲ့လူတွေကတချို့ကြတော့လေနိုင်ငံကူဟိုနိုင်ငံကူမဟုတ်ဒီနိုင်ငံသားစီစီရေးကတ်တွေမရှိကြဘူးပေါ့သူတို့ကလည်းအရင်ထဲကမရှိတာလဲပါတယ်တချို့ကြတော့လေအဲ့လိုဒေါ်လန်းတွေမှာတွားရင်းနဲ့ပျောက်ပြတ်သွားတာရှိတယ်တချို့ကြတော့ပွဲစားကိုအထားတာတွေရှိတယ်ပေါ့နော်အဲ့လိုကြောင့်တချို့တွေကဟိုဒီဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကနိုင်ငံသားဖြစ်ဟိုအတိမတ်ပြုတ်ဖို့ဆိုတာစီရီကတ်ရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအခက်ခဲတွေ့ရဆိုတဲ့အကြောင်းဟိုကျွန်မသတင်းတွေပြီးတဲ့အခါမှာပြောပြကြရတာပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနယ်စပ်တရုတ်နယ်စပ်မှာဆိုရင်တရားမဝင်အလို့သမားကိစ္စတွေလည်းရှိနေတော့အဲ့ဒါလေးကနည်းနည်းလေးပါပါလေးဖြစ်နေတယ်အဲ့တော့တရားမဝင်အလို့သမားတချို့ဆိုရင်ကျွန်တော်တို့ကြားဆိုလူကုန်ကူးခံရတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကိုဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာစီးတာတွေအထိသူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအခြေအနေနဲ့ပတ်သက်လို့ကောထိုင်းဆူရကနောက်ပိုင်းမှာဟိုကင်တွယ်မှုတိုးတက်လာတယ်လို့မြင်ရပါလားအခြေအနေဘယ်လိုရှိပါလဲ
ဟုတ်ကဲ့ တော့နည်းနည်းပပတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့နော်သူတို့ကလည်းဒီလူပုံမှုနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပါဝင်ပတ်သက်နေတာတွေကိုဖမ်းတာတွေရှိတယ်ကြေးရွာတကြီးတွေအဲ့လိုမျိုးတွေပါဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာတွေရှိတယ်နောက်တစ်ခါသူတို့အရေးယူဆောင်ရွက်တဲ့အခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတော့တွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်အခုဖမ်းလိုက်တယ်ပေါ့နော်ဆုံကလာဖိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ 9,000 လောက်ရှိတယ်အဲ့ 9,000 လောက်ထဲမှာအာသူတို့ကလူပုံမှုခံရတာလားဒါမှမဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအဲလူပုံမှုခံရတယ်လို့တန်တရားရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူပုံမှုခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ထားတော့အဲ့ဒီမှာသူတို့အမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုပ်လုပ်ချင်လို့လာတာလေအဲ့ဒီခါကျသူတို့ထိမ့်သိမ်းသားသူတို့ဖြစ်နေတယ်အဲသူတို့ပြမဘီယိုပြန်ဖို့လဲအခြေအနေမပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြန်မြန်ပြီးကျင်ရတာပေါ့နော်အဲ့လိုမျိုးကြီးဖြစ်လာတယ်
ဟုတ်ကဲ့ခင်ဗျာ
ဆိုတော့သူတို့ကအဲ့လိုမျိုးဖက်စီခံရတယ်လို့ပုံစံမျိုးကြီးဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့အဲ့
တော့သူ
တို့အဲ့လိုမျိုးထင်းထင်းဆန်းနေမှာမနေကျင်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမိုင်းမကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီဆွေးနွေးပွဲပင်တိုင်းဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ကြပါတယ်အရင်ဆုံးနော်ကူကူမနော်ကူကူကိုဖိတ်ခေါ်ကြပါလေခင်ဗျာမနော်ကူကူကပြောရမဆိုရင်ပြည်တွင်းဒီလူကုန်ကူးမှုတာစီ CS တွေမှာကြံပေးလုပ်နေတဲ့သူဆိုတော့ပြည်တွင်းခုနကပြပအခြေအနေမှာပြည်တွင်းမှာလက်ရှိကြုံနေရတဲ့အနေအထားနောက်ပိုင်းအနေအထားကလူကုန်ကူးမှုတွေကကျွန်တော်အခုဆိုရင်လောလောလတ်ပဲ ERI တိုင်းဘက်ကကြားဖောင်ကိစ္စမျိုးတွေကျွန်တော်တို့သတင်းတွေထွက်လာပါတယ်နောက်တစ်ခုကရှမ်းပြည်မြောက်ပိုင်းမှာဆိုလို့ရှိရင်လည်းတရုတ်နိုင်ငံကိုမြန်မာမျိုးသမီးတွေရောင်းစားခံရတဲ့ကိစ္စမျိုးတွေသတင်းတွေထွက်နေပါတယ်အဲ့တော့ဒီကိစ္စတွေကပတ်သက်လို့ကင်တွယ်မှုတွေနဲ့ပတ်သက်လို့မနော်ကူကူရဲ့အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ပါဒီကိစ္စတွေကတော့လေအခုမှဟိုဖြစ်လာတယ်လို့လူတွေယူဆတာပေါ့နော်တကယ်တမ
်းဟယ်လိုမနော်ကူကူကြားပါလားတန်ကြသွားပါလေကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်ငေးစားရဲမှုကြီးဥက္ကမောင်လှကိုကျွန်တော်ခေါ်ကြင်ပါလေဥက္ကမောင်လှကြားပါလားခင်ဗျာ
โอเค
จ้าပါတယ်โอเคကျွန်တော်တော့ဟိုအငဲကူအဓိကအငဲကတော့အရင်ကဒီလုတ်ခဲ့ဘူးတဲ့တွေ့ကြုံပေါ့เนาะအဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြပမှာကိုကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေတွေပေါ့เนาะအဲ့တော့ဒီပြဿနာတွေရဲ့အရင်ကကစည်ရဲမွေးတည်မှုကြောင့်လားတရားဥပဒေစိုးမိုးမှုမဲတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလေ
ဘလူးတော့ဒီတော့ပြောလို့မရဘူးဗျာအားလုံးနဲ့တော့ဆိုင်နာပေါ့နော
်ဟုတ်ကဲ့
စည်ရဲမွေးတည်တည်ဒါလည်းဆိုင်တယ်အဲနောက်ပြီးတော့ဒီပညာရေးနည်းပါးလည်းဆိုင်တယ်ဒါပြည့်လူတိုင်းကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ဒီတဲ့မြင့်မြတ်အဲဘဝရည်ရည်မှုရှိဖို့အတွက်ကိုယ်စားလေးကိုယ်စားလေးနဲ့ဒီညီပေါင်းရင်းနဲ့လည်းဒီကုန်ကူခံရတာတွေရှိတော့ဒါတွေအကုန်လုံးညုံဝင်နေလို့ပဲကျွန်တော်အနေနဲ့ကျွန်တော်တို့ကျင်ရပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်တစ်ဘက်ကကန့်တွယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမလဲဥပဒေစိုးမိုးမှုရှိမလဲဥပဒေအရတားဆီးမှုတွေရှိမလဲဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်နဲ့အခုအချိန်နဲ့အကဲအနေနဲ့သုံးသပ်ပြပါဦးအ
ဲအရင်အချိန်နဲ့ဆိုရင်တော့အမှုအရေးအတွက်ဆိုရင်တော့ကျွန်တော်တို့ကပို့ပြီးတော့တောင်းများလာတယ်ဗျအရေးယူမှုတွေဒီဝါရီတော့ပြီးပြီးတော့အာယုံတိုက်လာတယ်လို့ပဲကျွန်တော်ပြောရမှာပေါ့နော
်ဟုတ်ကဲ့
အခုကမနစ်ကအခုလက်ရှိအချိန်ရက်ဆိုရင်အခုဒီနေ့အခုဒီစဉ်ဒီနေ့2010ခုဆိုရင်မကုန်သေးဘူးပေါ့နော်ဒီစဉ်မှာတက်လာလို့ပြီးတယ်ဒီစဉ်မှာတက်လာလို့တော့မှ224ခုကျွန်တော်တို့ရည်ရည်ထားအမှုဖွင့်ရည်ရည်ထားတာတွေ့ရတယ်အဲ့မနစ်ကဆိုရင်တနေ့လုံးချုပ်ခါမှာ210ပဲရှိတယ်ဆိုတော့အခုဒီနေ့နှစ်ချုပ်မရသေးတဲ့အတိုင်းတာမှာဟိုလက်ရှိရည်ရည်ဆောင်ရွက်မှုကတော့ပိုးပြီးတော့မနစ်ကတည်းကပိုးပြီးတော့တိုးလာတာတွေ့ရတယ်
ဟုတ်ကဲ့လူတွေ
ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့တော့ပို့ပြီးတော့အာရုံစိုက်လာတဲ့လူပဲကျွန်တော်ကဒီလိုပဲခံယူတယ်ကျွန်တော်အတွေ့အကြုံရတယ်
ဟုတ်ကဲ့အဲ့တော့ခုနကပြောမယ်ဆိုရင်ပြဿနာတွေကတော့ပူပေါ်လွင်လာတာပေါ့ခုနကကျွန်တော်ပြောလို့ကြားဖောင်းအရာဥတိုင်းကကြားဖောင်းကိစ္စမျိုးတွေချမ်းပြည်မြောက်ပိုင်းကိစ္စမျိုးတွေပြဿနာတွေကတော့ပို့ပြီးတော့မြင်လာရတယ်အဲ့တော့ဒီအခြေအနေတွေကိုတကယ်တမ်းထိထိရောက်ရောက်ဟန်တားနိုင်မယ်လူကုန်ကူးမှုကိုတားဆီးနိုင်မယ်အရေးယူနိုင်မယ်ဥပဒေတွေထဲမှာကိုအားနည်းချက်တွေရှိပါလားလိုအပ်ချက်တွေရှိပါလား
ဥပဒေမှာတော့ချင်းချင်းပြောရရင်ကမိုက်ခရိုမိုက်ဂရေးရှင်းပဲဗျမိုက်ဂရေးရှင်းဆိုတာကတော့အရင်ကတော့ကျွန်တော်ကခုကျားလို့ပြောနေတဲ့တရုတ်ပြည်ကျွန်တော်နိုင်ငံရဲ့အခုလူကုန်ကူးမှုဖြစ်တာရဲ့ဟိုမှာ80ရာခိုင်နှုန်းဝန်းကျင်လောက်ကတော့တရုတ်ပြည်ဥတီတာပေါ့နော်ဒီနှစ်ဆိုရင်တော့ကျွန်တော်တို့က75ရာခိုင်နှုန်းလောက်တော့တရုတ်ပြည်ဘက်ကိုဥတီရဲ့အဲဆိုတော့ကျားတို့ဒီထိုင်းဘက်ကိုဆူးနေတယ်ဆိုပေမဲ့ဒီနှစ်ကကျွန်တော်တို့ထိုင်းနဲ့ဥတီတဲ့အမှုကတော်တော်ဝင်သွားတယ်လုံးကုန်လို့ပဲရှိတယ်သူကပန်ရရခင်တော့ပြင်တော့1%လောက်အရင်က15%ရခင်တော့ရှိတာအခု1%လောက်ပဲရှိတယ် ဒါပေမဲ့တရုတ်နေကတော့ 85% လောက်ရှိတယ်။ခုဆရာတို့ပြောတဲ့ဒီဗမာပြည်ကနေဝါဖောင်ကိစ္စတွေဒီဗမာပြည်ကမှတော့ကျွန်တော်တို့ကဒီနေ့ဆက်ကြည့်ရတယ်နော်တော့ကျွန်တော်ဆက်ကြည့်ဖြစ်တဲ့အနေအထားရတွေ့ရတာပေါ့နော်။အဲ့တော့အများဆုံးကတရုတ်ပြည်ကိုဥတည်တယ်။ဒီလွင်းမှာလည်းနည်းနည်းတိုးဖြစ်လာတယ်။ဒီထိုင်းနဲ့ကတော့ကျွန်တော်တို့ကအမှုကြီးအတွက်အနေနဲ့ဆိုတော့ကျသွားတယ်လို့ကျွန်တော်တို့ဒီလိုပဲသုံးသပ်လို့ရတယ်။အဲ့တော့ဒီကျောက်ပေါင်းကိစ္စတို့ဒီတိုးပြည်သွားတဲ့ကိစ္စတို့ဆိုတော့တိုးပြည်ကတော့ဒါအခုမှဖြစ်တာမဟုတ်ဘူး။ဒီစင်ဆက်ကြတဲ့ကွာဒါကျွန်တော်တို့လက်ရှိတော့ခြေသေးကာလကိုတည်းကပြုတ်ပြရတော့အများဆုံးဖြစ်နေတာလေဒါကတော့ဒီတူကြီးရဲ့ policy ရောက်ကအမှုသာရှားပါမှုကြောင့်ဒီပြဿနာကြီးကဘယ်လိုမှထိန်းလို့မရဘူးပေါ့နော်ထိန်းလို့မရဘူးနဲ့လဲကျွန်တော်တို့ကတော့ဒီရည်ရည်မှုတွေကတော့ရှိခဲ့တာပေါ့ရှိခဲ့တာဆိုရင်ဒီနေ့ဆိုရင်တော့ကျွန်တော်တို့ကအမှုပေါင်းပြင်းနဲ့ဆက်ဆက်ပြီးတော့ဖြစ်ပြမှုကိုပဲတရားကုလေတော့ကျွန်တော်ရည်ရည်ပြီးပြီ
โอเคအခုခုနက
ဆိုတော့ကျွန်တော်ဆုံးဖြတ်တယ်ပြီပေါ့နော
်အငယ်ပြောလို့အရေးယူမှုတွေကအခုတိုးလာရဲဆိုတဲ့သဘောကိုပြမယ်ဆိုရင်ဒီပြဿနာကိုလူတွေပိုအာယုံစိုက်လာတာလားဒါမှမဟုတ်ရင်ပြဿနာကပိုကြီးလာတာလားဘယ်လိုအခြေအနေရှိပါလဲ
ပိုကြီးလာတာတော့မဟုတ်ကျွန်တော်တာဝန်ရှိတဲ့လူတွေကပိုပြီးတော့အာယုံစိုက်ပြီးတော့ဒီလုံဝန်းလေးကိုပိုပြီးတော့အာယုံစိုက်ပြီးတော့လုပ်လာတဲ့အတွက်အမှုကြီးတွေများလာတဲ့သဘောပေါ့နော်
ဟုတ်ကဲ့ခင်ဗျာ
ဒီနေ့ဘယ်လိုပဲယူထားတယ်သူလုပ်နေတဲ့လူတွေလေ
ဟုတ်ကဲ့ဟုတ်ကဲ့အငယ်ဦးခမောင်လှလေးလိုင်းပေါ်မှာခဏနေပြေးအောင်ခင်ဗျာကျွန်တော်မတ်နော်ကူကူလေးလိုင်းပေါ်ပြန်ရောက်လာလို့သူဖိတ်ခေါ်ချင်ပါတယ်မတ်နော်ကူကူကြားပါလားခင်ဗျာ
ဟုတ်ကဲ့ပ
ါဟယ်လိုဟုတ်ကဲ့မတ်နော်ကူကူခုနဖုန်းကျသွားလို့ပါကျွန်တော်တို့ခုနကစကားလေးပြန်ဆက်ချင်ပါတယ်အဓိကခုနကမတ်နော်ကူကူပြောတယ်ခုနပြည်တွင်းမှာကြုံရတယ်နောက်တရုတ်နယ်စပ်မှာဖြစ်တယ်ဒီပြဿနာကအခုမှဖြစ်တာမဟုတ်ရင်လည်းအခြေအနေပေါ့အဲ့တော့နှိုင်းရှင်မယ်ဆိုရင်အခုနောက်ပိုင်းအခြေအနေနဲ့ရင်းအခြေအနေနဲ့အဲ့ဒါလေးချုပ်ပြီးတော့ဆွေးနွေးပြပါအောင်ရေတော့
ဟုတ်ကဲ့ပါရှင့်အဲ့ဒီတော့ဒီခုနကပြောတဲ့ပြဿနာတွေကတော့ဒါအခုလက်တလုံးမှာတခါတည်းဟိုချိုးချိုးဝါးဝါးကြီးထပ်ပြီးတော့ဟိုဖြစ်လာတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အရင်ကတည်းကရှိထားတယ်ဒါပေမဲ့ဒီနောက်ပိုင်းမှာကဒီခုနကအစပိုင်းမှာပြောထားတဲ့ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာမှုရဲ့အနေအထားကပိုများလာတဲ့သဘောမှရှိတဲ့အခါကျတော့ဒီကိစ္စတွေကပိုပြီးတော့မှကြီးထွားလာတယ်လို့ဟိုယူဆရတဲ့အနေအထားမျိုးပေါ့နော်အဲ့ဒီတော့ဒီမကောမလေးတရုတ်ဘက်ကိုသွားရဲဆိုတာကဒီဟိုပေါ့နော်ဒီအမျိုးသမီးတွေဟိုကိုယ်ဝန်ဆောင်ဖို့အတွက်ကြီးပဲမဟုတ်ဖဲနဲ့ဒီသားမန်အလုပ်တွေလုပ်ဖို့အတွက်လည်းအခုတော်တော်များများကိုပေါ့နော်နေဆက်နေနောက်အထင်းနည်းနည်းလေးရောက်တာပေါ့လေအဲ့လိုမျိုးတွေဟိုသွားတာကပိုပြီးတော့မှများလာတဲ့သဘောရှိတယ်အရင်တော့ကတော့နေဆက်နဲ့နီးတဲ့ဒေသမှာရှိတဲ့လူတွေရပဲပိုပြီးတော့မှသွားဖြစ်တဲ့ပုံစံမျိုးဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီမြန်မာပြည်ရဲ့အလဲပိုင်းမှာလည်းပဲတော်တော်များများသွားကြတယ်ဒီမြန်မာပြည်ရဲ့အောက်ဖက်ပိုင်းပေါ့နော်ဥမာဟို AOD ဘက်ကတို့ပဲခူးဘက်ကတို့ပေါ့နော်အဲ့လိုဒေသတွေကလည်းသွားတာများလာတဲ့အခါကျတော့ပို့ပြီးတော့မှတိသာလာတဲ့သဘောမျိုးနောက်တစ်ခုကကျတော့အခုမီဒီယာခေတ်ဖြစ်လာတဲ့အခါကျတော့ဒါတွေကိုကြားရသိရတာပို့ပြီးတော့မှဟိုလွယ်လာတယ်ပို့ပြီးတော့မှတိလာရတဲ့ဟိုစာပေါ်လက်လန်းနေလာတဲ့အနေအထားလေးတွေကြောင့်လဲပါတာပေါ့လေအဲဒီတော့ဟိုဒီပြည်တွင်းမှာသွားနေတဲ့ဟာတွေကလည်းအများကြီးရှိတယ်။နောက်ဒီ AOV တိုင်းမှာဖြစ်ပျက်နေတဲ့ကိစ္စကလည်းဒါလည်းအခုမှကောက်ကန်ငင်ကပေါ်လာတာမဟုတ်ဘူးပေါ့နော်။ဟိုရှိနေတာကြာပြီ။ဒါပေမဲ့နှစ်ဖက်တော့ရှိတာပေါ့။တစ်ဖက်ကကြာတော့ဒီပြည်သူလူထုဘက်ကနေပြီးတော့မှဟိုအတိပညာဗဟုသုတနေပါတာလေဒီကြောင်မတက်ပါလို့သွားရလှုပ်ရကန်ရတဲ့ကိုဒေသကိုစွန့်ခွာတယ်ဆိုတာလေဒီကြောင်ပေါ့နော်အဲ့ဒီတော့အရင်တော့ကတော့ဖြစ်ကြတယ်သူဟာသူပဲပြန်လာကြတယ်ဟိုသေးခြင်းလဲသေးတယ်ဟိုပေါ့နော်ဟိုဒုက္ခဒုက္ခနဲ့ပြန်လာကြပြီမဲ့လို့လေလူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ခနဲ့ဖက်ခနဲ့ပေါ့နော်လူတွေကကောက်ကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလို့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါကျွန်မကနေဟိုယူဆတာပေါ့နော
်ကျွန်တော်နောက်တစ်ခုမေးချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကအေးအေးယူမှုတွေပေါ်ထုတ်မှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေဘိုင်းအရကောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လို့ဟာမျိုးဥပဒေသစ်ပြဋ္ဌာန်းဖို့ဟာမျိုးပေါ့နော်အဓိကဒီလူကုန်ကူးမှုတာစီရေးအတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျွန်မရဲ့အယူဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေကမရှိဘူးလားဆိုတော့ဥပဒေကရှိပြီးသားဒါပေမဲ့ဒီဥပဒေကဘယ်လောက်အထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်သုံးနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရင်းမှုကြီးကတော့ပြောပါတယ်ဟို အေးအေးယူမှုတွေရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းပဲဟိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးလိုက်မယ်ဆိုလို့ရှင်ဒီအေးအေးယူမှုကဘလောက်ထိဟိုစာပေါ့နော်ဟိုသိရောက်နေတယ်လေဘလောက်ထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လန်းနေတယ်လေပေါ့နောက်တစ်ခုကကြတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့သူတွေကတော့ဒီဥပဒေကိုဟိုကျမရဲ့တူတယောက်တည်းအယူဆဆိုလို့ရှင်နားလေသဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေဒီသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအထက်ကိုသူကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှင်တောက်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီဒီကာကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံရဆိုလို့ရှင်ဟိုပြည်သူလူထုဘက်ကလည်းဒီဟာကိုတိတဲ့တိမှုအားနည်းတဲ့ကတာကတပိုင်းပြီးတဲ့အခါကျလို့ရှင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တော့ရှင်တချို့ပေးစာလေးဖတ်ချင်ပါတယ်ဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မိထီလာပြဖို့ထားတဲ့စာကိုကျွန်တော်ချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာလူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်ပြည်တွင်းမှာလောက်ကန်ရှားပါလို့လှုပ်လှမဲ့ဖြစ်နေသူတွေကနိုင်ငံခြားကိုတရားဝင်ရောတရားမဝင်မှာငွေကြေးမတန်ဆပြီးပြီးတော့ထွက်ကြပါတယ်အခြားနိုင်ငံရောက်မှအခက်အခဲတွေတွေ့ဒုက္ခတွေ့ရထိုနိုင်ငံသားတွေရဲ့လက်ဆင့်ခံရောင်းစားတာခံရပါတယ်ပြည်တွင်းမှာလည်းငွေကြေးမတက်နိုင်တဲ့အလုပ်လက်မဲ့တွေကိုပွဲစားတွေကမြှူဆွဲပြီးတော့နိုင်ငံသားကိုခိုးထုတ်ခေါ်ယူသွားပြီးရောင်းစားတဲ့ပုံစံဖြစ်ပါလေတဲ့မြန်မာနိုင်ငံအတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးသားတွေကရီလန်းကုံလန်းခီးနဲ့ခိုးထွက်ပြီးတော့နိုင်ငံသားမှာအလုရှားနိုင်ငံသားပွဲစားတွေကဖမ်းဆီးရောင်းစားခံရတဲ့ပုံစံလည်းရှိပါလေတဲ့အဲ့ဒီလိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါလေတဲ့နောက်သူပြောတာကတော့အတားအဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုပ်ကန်နေရလို့ခရီးမတွင်နိုင်နောက်လူကုန်ကူးမှုတားဆီးရေးကိုလည်းအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါတယ်တဲ့ဒါဥစိတ်မောင်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သရော့ရှင်တူဦးရဲ့စာကိုလည်းဖတ်ချင်ပါတယ်သူကတော့နာမည်မပြောထားပါဘူးခင်ဗျသူပြောထားတာကတော့အမှန်တိုင်းပြောရင်တော့ဒီလူကုန်ကူးမှုတွေဟာသိပေမဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးယူပြီးတော့ပို့တယ်သွားတဲ့လူတွေကလည်းတန်အတန်ကြီးပေးပြီးတော့သွားကြတယ်ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးထိနာနိုင်ပါတယ်တဲ့ဘာလို့လဲဆိုတော့ဗီဇာပို့ငွေမတက်နိုင်ကြဘူးနောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးအတွက်နင့်နာနိုင်ပါတယ်တဲ့သူကိုယ်တိုင်ကလည်းနိုင်ငံခြားသွားပြီးတော့หนีပြီးတော့အလုလုနေရ16နှစ်ကြာခဲ့ပါပြီတဲ့ဒါကြတော့သရော့ရှင်ရဲ့အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲအာဒီငင်းစားရဲမှုကြီးဦးခင်မောင်လှကိုမေးချင်ပါတယ်ခင်ဗျာခုနကကျွန်တော်ပြောသလိုပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံခြားထွက်လုလုကြတယ်တရားမဝင်လုလုကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြရတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနီးနဲ့ကုစားပြီးနိုင်မဲ့အကြံဉာဏ်မျိုးတွေပြားရှိပါလားခင်ဗျာဟယ်လို
တခြားနီးနဲ
့ဟုတ်ကဲ့
တားနေနေဆိုတော့အဓိကကတော့ဒီဒီတော့ထွက်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဘင်းမှာဆရာကဆောဆောပြောသလိုပဲဒီဘင်းမှာအလုပ်ကိန်းစားပါတယ်နံပါတ်1အဓိကအချက်ကတော့ဒီဘင်းမှာအလုပ်ကိန်းရှိတော့လည်းပဲဒီဘင်းရဲ့တနည်းဝင်ဝင်နဲ့ဒီပရဲ့တနည်းဝင်ဝင်ကွာဟမှုအဓိကအဲ့အဓိကကျက်နာအဓိကပဲအဲ့တော့ဒီကျက်နာဖြစ်ချင်းမယ်ဆိုရင်ကိုယ်နိုင်ငံထဲမှာအလုပ်ကိန်းနံပါတ်1အလုပ်ကိန်းခွင့်ရည်ပို့အောင်လုပ်ရမယ်နံပါတ်2တနည်းလောက်ခလာစားပြုမြင့်အောင်လုပ်ကိန်းပို့ရမယ်ဒါကတော့ဒီ long term ပေါ့နော်ချက်ချင်းကြီးနေချင်းညာချင်းတော့ဘယ်လိုမှလုပ်လို့မရဘူးကားတီးပြင်းနေဒီဝမ်းနဲ့ကြည့်ပြီးတော့ဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုံနိုင်ရင်တော့ဒီပြဿနာဖြေလည်သွားမှာပေါ့နော်ဒီပဘလူးပဲဖြစ်ဖြစ်ဒီပသွားခြင်းလို့တော့သွားတာမဟုတ်ဘူးကိုကတိုးတက်ဖို့ကိုရဲ့ဝင်ဝင်တိုးတက်ဖို့အတွက်သွားကြတာဆိုတော့ခုနိုင်ငံမှာကိုမိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ဝင်ရမယ်ဆိုတော့ဘူးမှနိုင်ငံခြားသွားမှာမဟုတ်ဘူးကြာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ရောက်တဲ့ကလေးတွေလည်းဒီလိုပဲဂျပန်ရောက်တဲ့ကလေးတွေလည်းဒီလိုပဲ
ကျွန်တော်နောက်တစ်ခုခုနက
ပြဿနာကတော့နောက်ရှင်းနေနေရတော့ကျွန်တော်တို့ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီကျွန်တော်တို့ဆင်မတန်ပြီပေါ့နော်ကျွန်တော်တို့ဒီဒီမိုကရေစီစနစ်မကျင့်သုံးခဲ့ရတော့ကျွန်တော်ကကဲတာဆိုပြီးရှိတယ်။အဲ့လိုဒီပတ်ကိုသွားရင်ဒုက္ခရောက်တော့အာကြီးကိုကျွန်တော်ကလမ်းခီးရံကိုပိတ်ပြီးတော့မှဒီပတ်ကိုတရားမဝင်ဘူးသွားမယ်ဟိအမေဖြစ်တာနဲ့ကျွန်တော်ကတားကြည့်ပြီးတော့မိပရက်ခံပြန်ပို့ရတာရှိတယ်။နောက်သူတို့ကိုစီယုံခေါ်လာတဲ့ဒီကိုကျွန်တော်ကရေးယူရရှိတယ်။ဒါပေမဲ့2010နောက်ပိုင်းကျတော့ဒီမိုကရေစီဖြစ်လာတဲ့အတွက်ဒီ human right ပေါ့နော်သူရဲ့ခွင့်ရည်ရသူသွားခြင်းနဲ့များလွတ်လွတ်လပ်လပ်သွားပါစေဆိုတဲ့ဒီ right တရားသူတို့မှရှိလာတယ်။ရှိလာတော့ကျွန်တော်ကတားကားလို့မရဘူးပေါ့နော်။ကျောင်းအိမ်မှာသူတို့ဒုက္ခရောက်မှာပဲကျွန်တော်ကပြန်ကြေးရတဲ့အနေအထားမျိုးဖြစ်နေတယ်။သူတို့မသွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ်။ awareness ပြီးပြီမဲ့လေဒုက္ခလက်စားများတဲ့အတွက်သွားစစ်ပွားနေကြတာပဲတရားဝင်ရောတရားမဝင်ရောပေါ့နော်
။
အဲဒီမှာတော့လူတိုင်းတော့ဒုက္ခမရောက်ဘူး။တချို့အခမ်းမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့။ဒါပေမဲ့သူဒုက္ခရောက်တယ်ဆိုတော့ဒါပါဇက်ကပြောနေကြတာပေါ့။ကျွန်တော်ကတော့ဒီစည်စည်အရာကြည့်ပြီးတော့ပြောတာပေါ့နော်။ ဒီကျွန်တော်ဘာမှလဲဒီပြမငါးနှစ်ကျော်ကျွန်တော်ကဒီကုန်းကူးတက်ဖြစ်တာဆိုကျွန်တော်ရဲ့1990ခုဆိုတော့20ကျော်လာပြီပေါ့နော်ကျော်လာတာမှမှကျွန်တော်ကငါးနှစ်စီမံကိန်းလောင်းတန်းဆွဲတယ်အဲ့မှမှမှကြီးရပိုင်ကြီးရနှစ်လိုက်စီမံကိန်းစီမံကိန်းတွေဆွဲတယ်အခုဆိုကျွန်တော်ကတတိယငါးနှစ်စီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ2019-2021ငါးနှစ်စီမံကိန်းဆွဲထားတယ်အဲ့မှအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်အဲ့အဲ့ဒီမှာလေဒီလိုပေါ့ကျွန်တော်ကသိချီလာများကျွန်တော်ကမြို့တော်ဤတာဝန်ဤတက်မှတ်တယ် UN Convention ညွန်ဝင်တယ် TNP လို့ဆွဲတယ်အခုစောစောကဆရာမပြောတယ်သမီးတဲ့ကျမောင်းမေးလိုက်တဲ့အချိန်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ့နော်ဒါ TNP လို့နဲ့ပတ်သက်လို့ဘလို
့ TNP
လို့ကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ့အဲ့2005ခုနှစ်ဆွဲတဲ့ဥပဒေထဲမှာတော့ကျွန်တော် TNP လို့ဒီဒါနိုင်ငံတကာစံကြီးအမိဆုံးရောပဲလို့အဲ့ဒီမှာသတ်မှတ်တာဒါကျွန်တော်တို့သတ်မှတ်တာမဟုတ်နိုင်ငံတကာသတ်မှတ်တာပေါ့နော်အဲ့တော့ဒီကျွန်တော်အာဆီယံမှာလည်းတဲ့အနေနဲ့ဒီဥပဒေကိုသုံးခဲ့ကြဒီဥပဒေကိုမိပြီးတော့မှကျွန်မထိုင်းလို့ကျွန်မနိုင်ငံတွေတောင်းတာကိုမိပြီးတော့မှထိုင်းဆိုရင်2000ချင်းမှဆွဲတာကျွန်တော်တို့2005မှာဒီပြတာ
ဟုတ်ကဲ
့အဲ့ဒါကြီးကချင်းပြောတော့အဲ့ဒီတော့ဘယ်တော့ပဲ UN Convention နဲ့ညီပါစေ Human Rights နဲ့ဘယ်တော့ပဲပြည်စုံပါစေဒါပေမဲ့ဒီနေ့ဒီ7ကျော်ကာလအတွင်းမှာတော့ကျွန်တော်တို့ကအပြည့်မဖြစ်ဘူးဆိုတော့အခုတော့ပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအငယ်ကျွန်တော်တို့ဓာတ်ရလီလိုက်စီစဉ်အချိန်ဆစ်သွားလို့ပါအဓိကပေါင်းဝင်ဆွေးနွေးပေးတဲ့အဲဒီရေမူကြီးဥက္ကမောင်လှကူရောနော်ကုကုကောကျွန်တော်တို့ရှင်ကောကျေးဇူးအများကြီးတင်ပါတယ်ခင်ဗျဓာတ်ရလီလိုက်စီစဉ်တော့အချိန်ဆစ်သွားလို့ဒီမှာပဲရန်နာခွင့်ပြီးပါခင်ဗျ
ဟုတ်ကဲ့